ရိုဟင်ဂျာဒုက္ခသည်တွေရဲ့ပြည်ရေးလက်မခံကြဖို့တိုက်တွန်းနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အကူအညီပေးအဖွဲ့နှစ်ဖွဲ့ကိုဘင်္ဂလားဒေ့ရှ်အနာဝယ်နေကလုပ်ငန်းတွေလုပ်ကင်ွေးပေးလိုက်ပါတယ်။အခြားသတင်းကစီစဉ်ခဲ့တဲ့နေရက်ပြန်ပို့ရေးအစီအစဉ်မအောင်မြင်ဖြစ်အောင်တွေးထုတ်ပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ခြေစိုက် Advantage ဖွံ့ဖြိုးရေးနဲ့အကူအညီပေးရေးအေဂျင်စီ ADRA နဲ့ဘင်္ဂလားဒေ့ရှ်ခြေစိုက် Al Makasu Islami ဖွဲ့တို့ကိုလုပ်ငန်းလုပ်ခွင့်ပေးလိုက်တာဖြစ်တဲ့အကြောင်းဒုက္ခသည်စခန်းနဲ့ရှိရာ Cox Bazar ဒေသအုပ်ချုပ်ရေးမှူးခမဲဟူစိန်ကိုကူကပြီး AFP သတင်းကဖော်ပြခဲ့တာပါ။လုပ်ငန်းတွေအားလုံးကိုချက်ချင်းရဆိုင်မှုနဲ့ဗန်နီကတစ်စင်ငွေလွှဲပြောင်းမှုတွေကိုတားမြင့်ဖို့အမိန့်ထုတ်ခဲ့တယ်လို့လည်းဆိုပါတယ်။ဒုက္ခသည်တွေနေရာပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာဆိုတာတို့ပြီးခဲ့တဲ့လတဲ့ဒုတိယအကြိမ်ဖြစ်စီစဉ်ခဲ့ကြပေမဲ့အောင်မြင်မှုမရပဲဖြစ်ခဲ့ပြီးနောက်မှာပဲအာနာဝယ်နေဘက်ကဖိအားတွေထွက်ပေါ်လာတာပါ။တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေခိုလုံနေကြတဲ့ဒုက္ခသည်စခန်းတွေမှာအကူအညီပေးနေတဲ့အကူအညီပေးရေးအေဂျင်စီတရားကျော်လောက်ရှိနေပြီးတတ်မှတ်ချက်နဲ့မကန့်ညီတဲ့ဖွဲ့စည်းတွေကိုနှိမ်နှင်းသွားမယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AKF2 မိုမန်ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားပါဗျ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိအမှတ်ပြုလက်ခံမထားတဲ့မြန်မာဆွေကတော့ဒုက္ခသည်တွေနေရမပြောင်းနိုင်တဲ့အဓိကအကြောင်းရင်းဟာ ARSA ဆွေးရအုပ်စုရဲ့ချိန်ချမှုကြောင့်ဖြစ်တဲ့အကြောင်းပြောဆိုထားတာပါ။နောက်ဆုံးချိန်နေရပြန်ပို့ရေးလုပ်ငန်းတွေစီစဉ်ထားတဲ့ရန်နာနီမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေဒုက္ခသည်တွေနေရပြန်ပို့ဆန္ဒရှိမှရှိသဘောထားကောက်ယူခဲ့တဲ့အတွက်အစီအစဉ်ကိုထိခိုက်ခဲ့ရတယ်လို့လည်းဆွဆွဲထားပါတယ်။ဒါမှမဟုတ်ကုလသမဂ္ဂအရာရှိတွေနဲ့လူခွင့်ရေးလှရှားသူတွေကတော့မြန်မာနိုင်ငံကလက်တလောအခြေအနေတွေဟာဒုက္ခသည်တွေစိတ်ချလက်ချပြန်လည်တော့တဲ့အစီအမံမရှိသေးဘူးဆိုပြီးပြောဆိုထားကြတာပါ။